င်မင်းမြို့နယ်မန်ခေါက်ကျေးရွာအုပ်စုနယ်ပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသနမ်ဆမ်မြို့နယ်တွေကကြောက်ဖြူလီကျေးရွာတွေတဝိုင်းတက်မတော်နယ်တအံမျိုးသားလွတ်မြောက်ရေးအဖွဲ့ TNN တက်တွေပြီးခဲ့တဲ့လဒီဇင်ဘာ29ရက်နေ့မှာတိုက်ပွဲပြင်းထန်ခဲ့ပါတယ်။ကျေးရွာတွေအနီးဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ကြောက်ဖြူလီအာပြောင်ကြက်တီနဲ့ဟင်းချိုင်းရွာကဒေသခံတွေဟာဒီနေ့ထိကြောင်မဲမြို့ပေါ်ကိုထွက်ပြေးလာနေကြဆဲဖြစ်ပါတယ်။လက်ရှိမှာထွက်ပြေးလာသူဦးရေ1000ကျော်ရှိနေပြီးသူတို့အတွက်စားစရာနဲ့ဆောင်တွေလိုအပ်နေပါတယ်။ဝါဆိုကျောင်းမှာရောက်ရှိနေတဲ့ကြောက်ဖြူလီကျေးရွာအုပ်ချုပ်ရေးမှူးဦးစောလိုင်ကလက်တလော့မှာဝါဆိုကျောင်းဒုက္ခသည်စခန်းမှာဆန်းနဲ့စားစရာတွေလိုအပ်နေတယ်လို့ပြောပါတယ်
။ဒီမှာအလုံးကျွန်တော်တို့ကြောက်ဖြူလေးနဲ့ကြိုက်တိုင်ရဒီဝါဆိုကျောင်းမှာတော့240ရှိပါတယ်ဒီနေ့ထိ။လိုအပ်တာတော့အဓိကတော့စားရည်တောက်ရည်ပေါ့။စားရည်တောက်ရည်ဆိုတဲ့နေရာမှာအဓိကဆန်ပေါ့။ဆန်စီဒီကုန်ချောက်ပေါ့။ချက်ဒိန်ထားလို့ဟိုကိုနေတိုင်းနေတိုင်းနဲ့တရတရကိုဆန်၃ဘိုင်းလောက်ကုန်တယ်လေတနက်ကိုတစ်ဘိုင်းတစ်ဘိုင်းကုန်တယ်ဆောင်းကတော့ချက်ချင်းကြီးကလာလှူတာရှိပါတယ်မလိမ်တော့တော့အဲအားမလုံလောက်ပြီမဲ့လည်းနည်းနည်းတော့အဆင်ပြေပါတယ
်ကြီးရတွေတဝိုက်တိုက်ပွဲဖြစ်တဲ့အချိန်လေရင်တွေနဲ့ပါလာရောက်ပြစ်ခတ်တာတွေရှိတယ်လို့တမတော်ဘက်ကကြောင်မဲဆက်ခကကုန်းနဲ့မိုင်းငော့မြို့နယ်ခွဲကနေကြီးရတွေဘက်ကလက်နက်ကြီးတွေနဲ့ပါပြစ်ခတ်မှုတွေရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်ကျောင်းမမျိုးရှိရက်ွက်ဘူးတောင်ဓမာယုံမှာတော့အာပြောင်ကြီးရွာကထွက်ပြေးလာတဲ့အိမ်အောင်စု89စုလူကြီး316ယောက်ရှိနေပါတယ်။လက်တလောအဲ့ဒီစခန်းမှာခိုးလုံနေသူတွေအတွက်လိုအပ်ချက်တွေကိုကျောင်းမမျိုးနဲ့ထွေတဲ့အုပ်ချုပ်ရေးဦးစီးဌာနကဥညံထုံးကအခုလိုပြောပြပါဗျ
။ဆန်ကဘလောက်ရှိထားလဲဆို73ဘိုင်းလက်ကျန်ရှိ။ဒီ73ဘိုင်းဆို4ရက်ဆိုပြုတ်။ဟု
တ်
4ရက်ဆိုပြုတ်လေ
။ဟုတ်ကဲ့
ဒီနေ့ဒီတို့အသားမကျွေးရတယ်မနေ့ကတော့အသားလေးတခုတော့ကျွေးဖြစ်လို့စိတ်ကူးထားပါလာလူမဲ့ဒီပြင်းများအစားအသောက်လေးပဲယူစားပေးပ
ါမူလကထွက်ပြေးလာသူတွေအတွက်ကျောင်းမဲ့မြို့ပေါ်မှာဒုက္ခသည်စခန်းတစ်ခုတောင်ဖွင့်ထားခဲ့တာကနေကျောင်းမဲ့မြို့ပေါ်ကဆွေမျိုးတွေအိမ်မာနေသူတွေကြီးရွာတွေမှာကျန်နေသူတွေအပြင်ကျက်တေကြီးရွာကပါထပ်ပြီးထွက်ပြေးလာသူတွေရှိနေတာကြောင့်ကျောင်းမဲ့မြို့ရှိရက်ွက်အောင်မင်္ဂလာကျောင်းမှာဒုက္ခသည်စခန်းတစ်ခုကိုအခုလတရက်နေ့ကထပ်မံဖွင့်လှစ်လိုက်ပါတယ်ဒီကနေ့နေ့လယ်ပိုင်းမှာတော့ကျက်တိကြီးရွာကနေလူကြီး150လောက်ထပ်မံထွက်ပြေးလာပါတယ်။ထွက်ပြေးလာသူတွေဟာသူတို့ရွာကနေကြောင်မဲမြို့နဲ့73မိုင်ဝေးတဲ့နှမန်းရွာထိပြေးလာကြတာဖြစ်ပြီးကြောင်မဲမြို့ဇီဝိတလူမှုကွန်ရက်ရဲ့အသင်းအဖွဲ့တွေကကားတွေနဲ့နှမန်းရွာထိတွားရောက်ခေါ်ဆောင်ခဲ့ပါတယ်။အဲ့လိုထွက်ပြေးလာသူတွေကကျက်တိကြီးရွာသားဦးအောင်ကိုကိုကသူတို့ထွက်ပြေးလာတဲ့အကြောင်းအခုလိုပြောပြပါတယ်
။အဲကျွန်တော်တို့ထွက်ပြေးလာခဲ့တာဘာဖြစ်လဲဆိုတော့ကျွန်တော်တို့ဒီတောင်းတုံးလုံးပေါ့နော်အဲဒီလလုံးကကျတော့ဒီရှမ်းပေါ့လလုံးကကျတော့ဗမာလလုံးကကျတော့ဘလောင်းကျတော့တို့အဲတော့လုံးကြားမှာကျွန်တော်တို့နေတာကျတော့ကြောက်လို့တော့ကျွန်တော်တို့ထွက်ပြေးခဲ့တာအာဒီတောင်းနေရင်လည်းဒီတနကြီးနဲ့တို့ပြစ်လာခဲ့တာကျွန်တော်ယူရမှာယူအောင်လုံးကြာတော့ကျွန်တော်တို့ကြောက်လို့တော့ထွက်ပြေးခဲ့တာတကယ်လို့တကယ်လုံးဖုန်ကြီးရောဒီလာဆေးရောအားလုံးထွက်ပြေးတကယ်မှမကြောက်တော့ယူရမှာ
ဒီကနေ့ထွက်ပြေးလာသူ150လောက်ကိုတော့ကြောင်မဲမျိုးဘလောင်းငင်းငင်းရေးကုန်းကအောင်မြေသားရဖုန်းတော်ကြီးကျောင်းမှာနေရာချထားပေးပါတယ်ကျောင်းမဲမြို့နယ်32မိုင်ဝေးတဲ့မိုင်းငော့မြို့နယ်ခွဲကမဟာမုဏိကျောင်းမှာလဲကြောက်ဖြူလေးကျေးရွာကအိမ်အောင်စု43စုခင်းချိုင်းရွာကအိမ်အောင်စု4စုစုစုပေါင်းလူဦးရေ192ယောက်ခိုလုံနေရပါတယ်မိုင်းငော့မြို့နယ်ခွဲဟာကျောင်းမဲမြို့နယ်အလံဝေးတာကြောင့်ကျောင်းမဲမြို့ဘော်ကစခန်းနေလောက်လာရောက်ကူညီသူအားနည်းတယ်လို့ဆိုပါတယ်လက်ရှိကျောင်းမဲမြို့ဘော်မှာဒုက္ခသည်စခန်း4နေရာရှိနေပြီးမိုင်းငော့မြို့အပါဆိုရင်9နေရာရှိနေပြီးဖြစ်တယ်လို့လူဦးရေ1000ကျော်ရှိနေပြီးဖြစ်တဲ့အတွက်စေတနာရှင်တွေအနေနဲ့ဝိုင်းဝန်းကူညီပေးကြဖို့လိုနေတယ်လို့ကျောင်းမဲမြို့ဇီဝိတလူမှုကွန်ရက်အသင်းဥက္ကဋ္ဌဦးတမောင်သိန်းကပြောပါရယ်ထွက်ပြေးလာသူတွေထဲမှာအသက်ကြီးသူတွေကလေးငယ်တွေကိုဝင်ဆောင်မိခင်တွေပါပါဝင်နေပြီးကျန်းမာရေးအတွက်ကိုတော့မြို့နယ်ကျန်းမာရေးဌာနကစေကူပေးနေတာတွေ့ရပါတယ်တချို့ဖုန်းတော်ကြီးကျောင်းတွေမှာဆိုရင်အခင်းမလုံလောက်မှုတွေရှိတာကြောင့်တက်ကြီးရွယ်တွေနဲ့ကလေးမီးဖွားထားတဲ့မိခင်တွေအတွက်ကျန်းမာရေးအတွက်အခက်အခဲရှိနိုင်တယ်လို့ဆိုပါရယ်လက်ရှိမှာဒုက္ခသည်တွေအတွက်ဒေသခံတွေနဲ့စေတနာရှင်တွေကလာရောက်ကူညီတာရှိပေမဲ့ကြေးရွာတဝိုက်မှာဒီနေ့ထိတိုက်ပွဲတွေရှိနေသေးတယ်လို့နှစ်ဖက်တပ်တွေစီရင်တင်းမာနေသေးတာကြောင့်နေရပြန်မှုမဖြစ်နိုင်သေးတဲ့အတွက်ဒုက္ခသည်တွေရေရှည်နေထိုင်စားတောက်ရေးမှာအခက်အခဲရှိလာနိုင်တယ်လို့ဒုက္ခသည်တွေကိုကူညီပေးနေသူတွေကပြောပါရယ်ခင်ဗျာ